ဒီကနေ့နေလ3ရက်နေ့ဟာကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။ဆီယနာသိန်းအုပ်ချုပ်နေတဲ့မြန်မာနိုင်ငံမှာတော့တည်င်းနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကျဆင်းနေတယ်လို့သတင်းတောက်တွေကပြောပါတယ်။တည်င်းမီဒီယာလုပ်ငန်းကိုတားမြစ်တာသတင်းတောက်တွေကိုဖမ်းဆီးတရားစွဲမှုတွေကြားကသတင်းတောက်တွေခက်ခက်ခဲခဲသတင်းရယူနေရတဲ့အခြေအနေတွေကိုတော့မက်ခင်ဖြူတွေကတင်ပြပေးပါမယ်ခင်ဗျာ။
ဒီမိုကရေစီလူပေါင်းမှာတည်င်းလွတ်လပ်ခွင့်ကအခြေခံအုတ်မြစ်တစ်ခုဖြစ်တယ်လို့ကမ္ဘာစာနယ်ဇင်းလွတ်လပ်ခွင့်ဒီအချိန်နဲ့အချင်းအမေရိကန်တန်ယုံအပါအဝင်မြန်မာနိုင်ငံဆိုင်ရာနိုင်ငံခြားတန်ယုံတွေကကြေညာချက်ထုတ်ပြန်ကြပါတယ်။ဖေဖော်ဝါရီလ၁ရက်နေ့ကဆီယနာတင်ခဲ့ပြီးတဲ့နောက်ဖမ်းဆီးခံရတဲ့တည်င်းတောက်80မှာ40ကျော်ကဆက်ပြီးတော့ဖမ်းဆီးခံရဆဲဖြစ်ပြီးတရားစွဲဆိုခံရတယ်လို့တန်မာန်ဖွဲ့အစည်းပေါင်း20လိုက်ရဲ့စုပေါင်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ဖန်စီခံထားတဲ့သတင်းသမားတွေအားလုံးကိုပြန်လုပ်ပေးဖို့အင်တာနက်ကန့်သတ်မှုတွေကိုရပ်တန့်ဖို့စက်ကွန်ကြီးနဲ့သတင်းအချက်အလက်လွတ်လပ်မှုကိုစတင်ပေးဖို့သတင်းအချက်အလက်ပေးနေတဲ့မီဒီယာကုမ္ပဏီတွေလိုင်စင်ရုပ်သိမ်းခံရတာဝင်ရောက်စီးနှင်းရှာဖွေခံရတာမီဒီယာလုပ်ငန်းတွေအများစုသိမ့်ဖို့ဖိအားပေးခံရတာတွေကိုရပ်တန့်ဖို့မီဒီယာလွတ်လပ်ခွင့်ကိုအာမခံချက်ပေးဖို့သတင်းသမားတွေလွတ်လပ်စွာသတင်းရယူခွင့်ကိုအာမခံချက်ပေးဖို့စသဖြင့်ဒီနိုင်ငံခြားတန်ယုံတွေကစစ်ကောင်စီကိုတိုက်တွန်းထားကြပါတယ်မြန်မာနိုင်ငံမှာဆီယနာတင်ခဲ့ပြီး3လကျော်လာတဲ့အချိန်အတွင်းလုပ်ငန်းလုပ်ပိုင်ခွင့်ရလိုက်တဲ့သတင်းလုပ်ငန်း6ခုရှိနေပါပြီ။မီစီမာ DVB 7 days မြန်မာနောင်းနဲ့ခက်တဲ့မီဒီယာလုပ်ငန်းတွေကိုအာဏာသိမ်းပြီးတော့မကြခင်မှာပဲလုပ်ငန်းလုပ်ပိုင်ခွင့်ပိတ်သိမ်းခဲ့တယ်လို့ပြည်ရဲ့ရပ်ပိုင်းတော်ကတော့ပြည်ချနာမျိုးအခြေစိုက်ပြည်ချနာသတင်းစာနယ်တိုက်ကိုလည်းလုပ်ငန်းထုတ်ဝေခွင့်ပိတ်သိမ်းလိုက်တာပါ။ပြည်ချိုင်းဝန်ကြီးဌာနကဧပြီလ29ရက်နေ့ကထုတ်ပြန်ချက်မှာတော့မီဒီယာတစ်ခုခုဒီပညာတရရက်တုံးပြီးသတင်းမထုတ်ပြန်ရဆိုပြီးဖော်ပြထားပါတယ်။အစိုးရကအသိခံနေရတဲ့သတင်းမီဒီယာတချို့ကတော့အွန်လိုင်းနဲ့ဂျိုးလူဆက်သွယ်ရေးကိုအသုံးပြုပြီးသတင်းတွေကိုဆက်လက်ဖော်ပြနေကြတာပါ။ဆီယနာသိမ်းပြီးတဲ့နောက်သတင်းသမားတွေကိုလုံခြုံရေးတွေဘက်ကပြစ်မှတ်ထားလာတဲ့အတွက်အရင်ကလိုပေါ်ပေါ်ထင်ထင်သတင်းရိုက်ကူးရယူဖို့မလွယ်တော့တဲ့အပြင်လက်ကင်တယ်လီဖုန်းနဲ့တောင်ရိုက်ကူးဖို့အဆင်မပြေတော့ဘူးလို့သတင်းတောက်တွေကပြောပါတယ်။အဖမ်းခံရနိုင်တဲ့အခြေအနေကြားမှာပဲသတင်းယူနေကြရတယ်လို့ပကြခင်ကပဲချုပ်ဝေခွင့်ပိတ်ပင်ခံလိုက်ရတဲ့ပြည်ချင်းသားတရင်ကြောင်တွေကတရင်တော့တယောက်ကပြောပါလေ
။လက်လက်စွာတော့ပေါ့ပြောဆိုခွင့်။လက်လက်စွာတရင်ရယူခွင့်ဆိုတာကဟိုဒါကသူပြပိုင်းကျွားရပေါ့နော်။အခုဟာကအရင်ကြီးရကဒီအပိုင်းတော့မဟုတ်တော့ဘူးပေါ့နော်။အခုဟာတရင်ထောက်တည်ရဲ့ safety လုံခြုံရေး။တရင်ထောက်တည်ရဲ့လုံခြုံရေးရဲ့တရင်ထောက်တာစုရဲ့လုံခြုံရေးဖြစ်နေတာပေါ့နော်။ကတော့ဆုံးနေလဲဆိုရင်ကျွန်တော်တို့ဂျန်ထောက်တွေကိုအဲတော့ထောင်ချောက်စင်ဖန်းစီတာအဲ့ဒီအထည်ရောက်ဝတ်တင်လာဆွဲတာအဲကျွန်တော်ဂျန်ထောက်တွေမတွေ့ဆိုရင်ဒါဆိုမှနေဆွဲသွားတာဆိုရဟာလေးကလက်လက်ခွင့်မရှိဘူးပြောစရာမလိုတော့တဲ့အပိုင်းဒါတွေကိုဖြတ်သွားရေပေါ့နော
်သူတို့ရဲ့မြကြီးညာသတင်းချန်နယ်တိုက်အပါအဝင်သတင်းမီဒီယာတွေအပေါ်ဖိနှိပ်နေတာကလက်ရှိမြန်မာနိုင်ငံရဲ့သတင်းမီဒီယာလွတ်လပ်ခွင့်ကိုညှိနှောင်းချိုးပြတာဖြစ်တယ်လို့သူကပြောပါတယ်
ကျွန်တော်တိုက်တင်လိုက်တဲ့အပေါ်မှာလည်းကျွန်တော်မသိရအောင်လို့ကျွန်တော်ခံစားရတယ်။ကျွန်တော်တို့ဟာကျွန်တော်မများတော့ကျွန်တော်တို့ဘာဝနိုင်မှမပေးဘူး။ချက်ချင်းပဲကျွန်တော်တို့ထို့ဆိုတိုက်တင်ခြင်းဆိုရင်ဆောင်းဆောင်မှာကျွန်တော်တို့ပို့ခိုင်းတယ်ပေါ့နော်။သူတို့ဘလောက်ပဲတိုက်တင်ပိတ်တယ်။ကျွန်တော်တို့ဟာပြည်သူတွေအတွက်အများကြီးအလုပ်လုပ်ပေးနိုင်ခဲ့လို့သူတို့ကျွန်တော်တို့ကြောက်လို့ကျွန်တော်တို့ပတ်လိုက်တယ်လို့ကျွန်တော်ထင်တယ်။အဲ့ဒါကြောင့်လည်းကျွန်တော်ကုန်းရယ်
လုံငယ်လက္ခဏာကိုစစ်ကောင်စီကမပိတ်ခင်ရပိုင်းတော့ကလေမြကြီးနားစာနယ်ကတရင်တော့၃ယောက်အတင်းအကျပ်ဖမ်းဆီးခံရပြီးစစ်ဆေးမှုညံခံရပါတယ်။သူတို့တွေကိုတခြားတရင်တော့တွေလိုပဲတက်မတော်ပြုတ်ကွဲအောင်လှုံ့ဆော်မှုလှုံ့ဆော်မှုပုံမှန်905ကာစီနဲ့တရားစွဲထားတာပါ။တရင်တော့တွေအနေနဲ့လုံလုံရေးရစွင့်စရာဖြစ်လာတဲ့အတွက်တရင်ဆက်လက်ရယူရေးသားဖို့အတွက်ပြည်ဝဲလုတ်ကိုင်းနေကြပါတယ်။ပြည်သူတွေကမှတွားရောက်တရင်ရယူရဲ့အခါမှာလေတရင်ပေးလာဆိုတဲ့တန်လျာနဲ့မယုံကြည်မှုကိုခံနေရတယ်လို့သတင်းသမားတဦးကပြောပါတယ
်လက်ရှိအခြေအနေမှာကတော့ဒီနှစ်ခုရှိတာပေါ့လေတစ်ခုကပါလေကျွန်တော်တို့အနာပိုင်ကိုလည်းရှောင်ရတယ်ပစ္စည်းပစ္စည်းကတော့အမှန်တော့ဖုန်းပါတယ်ဆိုရင်တော့ပါပဲဒီဖုန်းကိုယူစစ်တာမျိုးပါမျိုးလုံးပါကျွန်တော်တို့စိုးရင်ရတယ်ပေါ့နော်ဒီမှာကတော့နောက်ခုပြောရရင်တကယ်ကြားယူရဆိုတာချက်ပေါ့နော်ပြည်သူကြီးအားလုံးကဒါအတွက်အမှခံရတာဘာမှမရှိတော့ဘူးသူကချင်းချင်းလိုရိုင်းနာမယ်ဖြစ်ခဲ့မယ်ပေါ့နော်အဲ့လိုမျိုးလုပ်နိုင်တဲ့အခြေအနေဆိုတော့သတင်းသမားပါလေအနေရှိလို့ဒါဒီလိုနားလေတန်ရရှိရနေထားလို့ပဲဒီပါခင်ဗျာအလားတူပဲနောက်တစ်ခုကပါလဲတော့ဒီဆန္ဒပြရတယ်ဒါမှမဟုတ်ဒီလှုပ်ရှားမှုတွေလုပ်တဲ့ပုံစံလေးကိုယ်နဲ့ချင်းချင်းရည်ရည်သူပါရင်တော့ဒီကမရှိဘူးပေါ့နော်ဒါပေမဲ့ကိုယ်နဲ့မတူဘူးညနေစည်းရင်းကြပါခင်သွားယူနေဆိုရင်တော့ကိုယ်အလိုမျိုးတလန်ဆိုပြီးတော့ခင်နာမျိုးကြီးနောက်ပြီးတော့ဘုံမယုံတင်တာဖြစ်တာမျိုးကြီးပေါ့နော်ဆက်လာစီကလုပ်တာမျိုးကြီးအဲ့လိုမျိုးကြီးကြုံရနိုင်တယ်ဒါကျွန်တော်ကိုယ်ရရဲ့ဒီလိုချူကြီးတစ်ခု ုကကျွန်တော်ပြောပြနေတယ်ပေါ့နော
်အင်တာနက်တွေကိုကန့်တတ်တာပိတ်ပင်တာတွေကြောင့်သတင်းစီးဆင်းမှုရပ်တန့်တော့မဲ့အခြေအနေနဲ့ကြုံရပြီးသတင်းမီဒီယာလွတ်လပ်ခွင့်ကအဆိုးဆုံးအခြေအနေနဲ့ရင်ဆိုင်နေရတယ်လို့လည်းသူကပြောပါတယ
်ဒီကတော့သတင်းစီးဆင်းမှုနောက်နေပါတယ်တော့ကတော့ခေါ်လာတာအကောင်းပါတော့လေဒီလိုလူရမှာကျွန်တော်အင်တာနက်ကိုလွတ်လပ်ဖို့တုံ့ပြန်လို့ရနေတဲ့အခြေအနေတော့မှာပဲသတင်းတူတွေနောက်ပြီးတော့ထင်အောင်ထင်ပါသတင်းတွေပါရတဲ့ဒီလိုနဲ့ကျွန်တော်တို့ကျင်းပါတယ်အခုကလာမှာတော့အင်တာနက်ကိုတော်တော်လေးဆက်စားပါပါသုံးနေရတဲ့အချိန်ဖြစ်တဲ့အခါကျတော့နောက်ပြီးတော့ပုံလေးရတဲ့ဆိုတာရလို့ပြီးပါလေပြသွားပြီပေါ့နော်နောက်တခြားသားမီဒီယာတွေဒီရုပ်သံမီဒီယာတွေဆိုရင်လည်းအခုကြောင့်ပိုကြည့်ရတဲ့အချိန်ဖြစ်နေတဲ့အခါကျတော့သတင်းစီးပွားကတော်တော်လေးအားနေပါချင်တာဒီကောလာဟာရီကိုကျင်းပါတယ်ဒီကြားထဲမှာပြဟာမှန်ပြဟာမှားဆိုတာတော်တော်လေးဖွဲ့ခြားထက်လာတယ်ပေါ့နော်အစိုးရအဖြစ်ကြီးကိုရောက်သွားပြီလို့ပဲပြောရမယ်။တချို့ပြင်းလက်လက်ခွင့်ရတော့ဒီလိုပဲပေါ့နော်
။ကမ္ဘာစံနယ်ဆင်းလွတ်လပ်ခွင့်နဲ့ဖြစ်တဲ့ဒီကနေ့မှာသတင်းမီဒီယာလွတ်လပ်ခွင့်ပေးဖို့နဲ့ဖန်ဆီးကန်သတင်းသမားတွေကိုပြန်လုပ်ပေးဖို့လူငယ်တွေကအွန်လိုင်းကမ်ပိန်းတွေလုပ်ပြီးတောင်းဆိုခဲ့ကြပါတယ်။ဆီယနာတင်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နောက်ပိုင်းဖန်ဆီးခံခဲ့ရပြီးတော့အခုအချိန်ထိဆက်ပြီးဖန်ဆီးခံရတဲ့သတင်းသမား90နီးပါးရှိနေတယ်လို့နောက်ထပ်အယောက်20နီးပါးလည်းထောင်ဝန်းထုတ်ခံထားပါတယ်။2022ခုနှစ်အတွက်မြန်မာနိုင်ငံရဲ့သတင်းလွတ်လပ်မှုအမြင့်ကိန်းဟာ2020နှစ်ကထက်တဆင့်ကျဆင်းသွားပြီးနိုင်ငံပေါင်း180မှာ140နေရာမှာရှိတယ်လို့နယ်စီမထသတင်းတောက်များအဖွဲ့ ISS ရဲ့ဧပြီလကုန်ပိုင်းကထုတ်ပြန်တဲ့အစီအစဉ်မှာဖော်ပြထားပါတယ်။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်ဟာလွန်ခဲ့တဲ့10နှစ်တုန်းကအနေအထားမျိုးကိုပြောင်းရွှေ့သွားပြီလို့လည်း ISS အဖွဲ့ကပြောပါတယ်ရှင်။